ဒါမေဝင်းကြီးကအင်္ဂလာမှာကြောက်ဟာလာမယ့်အင်္ဂါနေ့မှာအမေရိကန်ပြည်သူ့စုကိုလာရောက်မှာဖြစ်ပြီးသူသမားအင်ဂျူကိုလာရောက်ချင်မှာသူရဲ့ရုရှားသမားဗလာဒီမီယာပူတင်နဲ့ပတ်သက်တဲ့သဘောထားအတွေ့အကြုံဆိုင်ရာတွေကိုမေးမြန်းဖို့အတွက်အမေရိကန်သမ္မတကပြင်ဆင်နေပါတယ်သမ္မတဒေါ်နယ်ထရမ့်ကရုရှားခေါင်းဆောင်နဲ့ထိတွေ့ဆက်ဆံရတဲ့ပြင်ဆင်မှုတွေလုပ်နေချိန်မှာဂျာမနီဝန်ကြီးချုပ်မော်ကယ်ရဲ့ရုရှားခေါင်းဆောင်အပေါ်အမြင်သဘောထားတွေကိုသိရဖို့အတွက်တိုက်ကိုဆေးရထက်တန်နေတယ်လို့ထရမ့်အဆိုအဖွဲ့ဝင်အကြီးအကဲအရာရှိသူကပြောပါတယ်။ရုရှားသမ္မတပူတင်နဲ့ပတ်သက်လာရင်အထူးသဖြင့်အမေရိကန်ရဲ့2016ရွေးကောက်ပွဲကိုရုရှားကအောစာဆွမ်းမှုဖို့အတွက်ကြိုးစားမှုတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့ရိုးရှင်းလာတဲ့သဘောထားအပေါ်မှာအတလိုင်းနဲ့တမုတ်တရားတစ်ဖက်တစ်ချက်ကနိုင်ငံတွေအားလုံးကနေအကြမ်းဖက်တွေကတန်လျက်ရှိနေကြတာပါ။ဒါပေမဲ့ထရမ့်ကသူနဲ့ဂျာမနီခေါင်းဆောင်တို့ကြားအရင်ကလူ့ပြည်ချင်းချသဘောထားကိုလွှဲမှုတွေကိုအသာထားပြီးကုန်သွယ်ရေးလိုကိစ္စရပ်တွေကလည်းယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့ရုရှားရဲ့ cyber တိုက်ခိုက်မှုတွေလိုကိစ္စရပ်တွေအဆုံးပြဿနာရပ်တွေမှာခိုင်မာတဲ့ဘုံသဘောထားရအောင်လှုပ်ဆောင်ခြင်းအဆန္ဒရှိတယ်လို့မတ်လ14ရက်လမ်းအင်ကာနိခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံဆွေးနွေးပွဲအကျိုးဖြစ်တဲ့တာဝန်ရှိသူ၄ဦးကသတင်းတောက်တွေကိုပြောပါတယ်။သမ္မတထရမ့်ကဂျာမနီဝန်ကြီးချုပ်မာကာဟာဒုက္ခတဲ့အများပြားကိုလက်ခံတဲ့မူဝါဒကျင့်သုံးပြီးဂျာမနီကိုဖျက်ဆီးနေတယ်လို့သူ့ရဲ့ရွေးကောက်ပွဲစီရင်ကလာတော့ဆွဆဲပြောဆိုတယ်လို့ဝန်ကြီးချုပ်မာကာကလည်းထရမ့်ရဲ့အကြီးအကဲပိတ်ပင်တဲ့အရာကြီးမိဟာတရားမျှတမှုမရှိဘူးလို့ဝေဖန်ခဲ့တာပါ။